မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ပေါ့လေဒီရခိုင်ပြည်နယ်ကိုလာရောက်တဲ့အခါမှာသူ့အနေနဲ့အဓိကထားပြီးပြောဆိုနေတာတွေကြည့်လိုက်မယ်ဆိုလို့ရှိရင်ဟိုပရိဘက်ကဖြစ်နေသူတွေပေါ့လေငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးဆိုတဲ့အပိုင်းကိုသူတော်တော်လေးဂရုစိုက်နေပြောတာတွေ့ရတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့အနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီမှာနေထိုင်ရေးဆိုတာကကျွန်တော်လည်းမကြာခဏပြောတယ်လေအရင်တုန်းကအတူတူနေခဲ့တာပဲလေလူနေခဲ့တာကိုပြဿနာကစတာသူတို့ဘက်ကနေစပြီးဖြစ်တဲ့ခါကျတော့အခုလိုဖြစ်သွားတယ်ဖြစ်သွားပေါ်ပြန်အတူတူပြန်နေဖို့ကိစ္စကိုကျတော့သူတို့ကိုဒီဘက်ကရခိုင်လူမျိုးတွေကအယုံကြည်မရှိသေးဘူးနေတဲ့အတွက်ကြောင့်မလို့ဒါအတူတူနေလို့မရသေးတာပဲ
ဟုတ်ကဲ့
အဲ့ကျွန်တော်ဒီမှာလုပ်ငန်းတွေလုပ်တဲ့အချိန်မှာဒီလိုဟင်ကြားလို့ပြောတဲ့အတွက်ဒီလိုဒီမှာဒီဘက်ကပြန်ပြီးတော့ပြဿနာလေးတွေနဲ့ပြန်ဖြစ်သွားတယ်ကျွန်တော်တို့ကစကြဒီမှာပြည်ချင်းနေကြာလာလို့ရှိရင်လားတို့လုပ်ငန်းတွေပါလေလုပ်ပြီးရင်ဒါအတူတူကပြန်ပြီးထိုင်လို့ရတဲ့ကိစ္စပဲကုလသမဂ္ဂနေပြီးတော့လာပြီးတော့ဒီမှာရိုဟင်ဂျာကိုဒီလူမျိုးဖြစ်ပေးရမယ်ဘာညာဆိုတဲ့ခါကျဒီဘက်ကလူတွေကပဲလက်ခံတော့မလဲပို့ပြီးပြဿနာပို့ပြီးကြီးထွားစေတာလေတို့အဲ့လိုပြောလို
့ဟုတ်ကဲ့ဆိုတော့ဒါဆိုလို့ရှိရင်ပေါ့လေအခုပေါ့ဒီလူတို့နဲ့နောက်တစ်ခါဒီကုလသမဂ္ဂရဲ့ဆက်ဆံရေးအခြေအနေကအခုလက်ရှိအခြေအနေကဘယ်လိုများရှိပါလဲခင်ဗျာဒီရခိုင်ပြည်နယ်လူတို့နဲ့ဒီကုလသမဂ္ဂရဲ့ဆက်ဆံရေးပေါ့လေ
ဟုတ်ကဲ့ဘာလို့ပြောတာလဲ
လူတို့ကပေါ့လေဒီကုလသမဂ္ဂကတင်ပြတယ်တင်ပြချက်ပုံစံမျိုးပေါ့လေသူတို့ရဲ့ proposal ဟာမျိုးလူတို့ကလုံးဝလက်မခံတဲ့အနေအထားမျိုးရောက်နေတယ်အဲ
့ဒါတော့လုံးဝလက်မခံပါဘူးခင်ဗျာဒီမှာကျွန်တော်တို့ဝန်ကြီးချုပ်ကရောဒီကပြည်သူကရောသူတို့ဒီမှာဒီအကုန်လုံးကဒီဟိုဒီပြီးခဲ့တဲ့ခေါက်ကဒါဟိုဘန်ကီမွန်လို့လာတော့ကပြောတဲ့ကိစ္စကိုလုံးဝလက်မခံပါဘူးခင်ဗျာ
ဟုတ်ကဲ
့ဘယ်တော့မှလည်းမရှိခဲ့တဲ့ဘူးတဲ့ဟာကိုလာပြီးတော့ပြောတယ်ဆိုတော့ဒါမကောင်းတဲ့လက္ခဏာပေါ့ခင်ဗျာ
အခုအခြေအနေရဆိုလို့ရှိရင်ပေါ့လေဒီရခိုင်ပြည်သူတွေကလည်းပဲဒီကုလသမဂ္ဂနဲ့ပတ်သက်လို့ပေါ့စိတ်ထဲမှာတင်းမာမှုတွေရှိနေတယ်တင်းမာမှုအခြေအနေဖြစ်နေတဲ့အချိန်မှာပေါ့လေဆိုတော့ကုလသမဂ္ဂရဲ့အကူအညီတွေပေါ့လေရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်တဲ့အခြေအနေမျိုးတွေမှာဟောထိခိုက်မှုရောရှိနိုင်မလားခင်ဗျာ
အစတည်းကဒီကုလသမဂ္ဂကရခိုင်တိုင်းသားတွေအတွက်လုပ်တော့မှာမဟုတ်တာဒီဘင်္ဂလီလူမျိုးတွေအတွက်ပဲလုပ်နေတာလေဒီကုလသမဂ္ဂတစ်ဖက်သက်လုပ်တယ်ဆိုတော့ဒီဖွဲ့စည်းရတဲ့ UNHCR တွေကတစ်ဖက်သက်လုပ်တယ်ဆိုတော့ဟာတွေဒီဘက်ကမြင်လာတယ်လေတဖြည်းဖြည်းနဲ့မြင်လာတော့ဒီပြဿနာပေါ်လာတာပါပဲ
ဟုတ်ကဲ့ဒီနေရာမှာပေါ့လေဒီကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ခြုံငုံပြီးကြည့်မယ်ဆိုလို့ရှိရင်ကဘာနဲ့အဝမ်းမှာပေါ့သူတို့ဆောင်ရွက်နေတဲ့လုပ်ငန်းတွေအများကြီးရှိတယ်တွေ့မြင်နေရတာကအားနည်းသူတွေဘက်ကပေါ့လေဒီလူအခွင့်အရေးချိုးဖောက်ခံရတဲ့သူတွေဘက်ကသူတို့ကဆောင်ရွက်ပေးတဲ့ပုံစံမျိုးအများကြီးတွေ့ရတယ်လေဆိုအဲ့ဒီပုံမှာရောဟုတ်ကဲ့ခင်ဗျာ
လူအခွင့်အရေးချိုးဖောက်တာကျွန်တော်တို့ကချိုးဖောက်တာမဟုတ်ဘူးသူတို့ကစချိုးဖောက်တာလေသူတို့ကပဲကျွန်တော်တို့ရခိုင်တိုင်းရင်းသားတွေကိုလိုက်ပြီးတတ်နေတာအခုချိန်ဒီလေအဲ့ဒါရခိုင်တိုင်းရင်းသားတယောက်စားတယောက်စားသွားရင်သူတို့ကတတ်နေတာပဲအခုအဲ့ဒါသူတို့ကစချိုးဖောက်တာကျွန်တော်တို့ရခိုင်တိုင်းရင်းသားတွေကချိုးဖောက်တာမှမဟုတ်တာကုလသမဂ္ဂအဲ့လိုလူခွေလူခွေနဲ့ပြောတဲ့ခါကျဒီမှာမကြည့်ပဲနဲ့အဲ့ဘက်ကပေတံကြီးနဲ့လာတိုင်းလို့ကတော့ဒီကလူရပဲလက်ခံမလဲ
ဟုတ်ကဲ့အခုလိုဖြစ်ပြနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီအခုလာရောက်တဲ့ပေါ့လေဒီကုလသမဂ္ဂအထူးကိုယ်စားလှယ်တို့ဟိုဆရာတို့အနေနဲ့ပေါ့လေရှင်းပြတာမျိုးတွေများရှိပါလားခင်ဗျရ
ှင်းပြတယ်ရှင်းပြအခုမှမဟုတ်ဟောအရင်လာတဲ့ဟိုကင်နနာလက်ထက်ကလည်းရှင်းပြတယ်ဒါပေမဲ့လာတဲ့လူတိုင်းကဘင်္ဂလီလူမျိုးတွေပြောတာကိုပဲတစ်ဖက်သားပြောပြီးယုံသွားတော့ကျွန်တော်တို့ကဘယ်လိုလုပ်မလဲ
ခုလိုပြက်ပြက်နေတဲ့အခြေအနေမျိုးတွေအောက်မှာပေါ့လေငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးလို့နောက်တစ်ခါပေါ့လေအဓိကပြည်နယ်ငင်းညမ်းရေးအတွက်ပေါ့လေဒီဆရာတို့အနေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်ဖို့ရှိပါလဲခင်ဗျအ
ေးသူတို့ကလာပြီးတော့ရခိုင်အဲ့ဒီမှာရှိတဲ့ဒီဘင်္ဂလီလူမျိုးတွေကိုပြောရမှာလေဒီမှာရှိတဲ့အဲ့ဒါဥပဒေတွေလိုက်နာဒီကလုတ်ခိုင်းတာတွေကိုလုတ်လို့ရှင်နေလို့ရမယ်လေမနေဘဲနဲ့အဲ့ဒါရိုဟင်ဂျာလို့ပြောလို့ရင်တော့တစ်တလုံးဖြစ်မှာမဟုတ်ဘူးတော့အဲ့ဒါလာတဲ့လူတွေကဒီဘင်္ဂလီလူမျိုးတွေကိုဒီမှာရှိတဲ့ဥတွေတွေဒီမှာလုပ်တဲ့လုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မယ်ဆိုရင်ဒါအချိန်မီးနေလို့ရတယ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့လေအခုလူခွင့်ရေးကိုယ်စားလှယ်ပေါ့အထူးကိုယ်စားလှယ်ဒီလာရောက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေဆက်အနေနဲ့ခြုံငုံပြီးတော့ဗာများသုံးသပ်ချင်ပါလေခင်ဗျ
ခြုံငုံပြီးတော့ကျွန်တော်တို့ကအခုလက်ရှိတော့သုံးသပ်လို့မရသေးလေသူဘာတွေလုပ်ဦးမလဲသူပြန်တဲ့ခါဘာတွေရေးမလဲအဲ့ဒီပုံမှာမူတည်ပြီးကျွန်တော်တို့ကပြောလို့ရတယ်အခုအဲ့တော့သူကနောက်တစ်ချိန်လာမယ်လို့ပြောတယ်။ဒီကမျိုးမျိုးပါပြောတယ်။သူ့ရဲ့တုံ့ပြန်ချက်ပေါ်မူတည်ပြီးတော့နောက်တစ်ချိန်လာခွင့်တွေ့ခွင့်ရှိမရှိဆိုတာကိုအဲ့လိုဆုံးဖြတ်မယ်လို့ဒီကပြောကြတယ်လေ
။ဟုတ်ကဲ့။
အဲ့တော့သူကဘယ်လိုက်ပြီးလုပ်မယ်။တစ်ဖက်သက်လုပ်မယ်ဆိုရင်တော့လည်းဘာမှလုပ်လို့မရဘူး
။ကျေးဇူးပါရှင်ဆရာကြီးအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါ